ပြည်နယ်ကမှာအစ်မြေတရှိုးထောက်လန်းမှုတွေကိုစတင်တဲ့လှုပ်ရှားမှုတွေကိုပြီးခဲ့တဲ့လတွေအတွင်းအရှင်မြေလှုပ်ဆောင်လာတဲ့အထက်ရာဇဝတ်မှုနှစ်ခုနဲ့ဆင်းရဲချခြားခဲ့တာနဲ့အတူနိုင်ငံသားတရှိုးတွေရဲ့အနေအကိုသတိထားကြဖို့အများပြည်သူတွေကိုသတိပေးချက်တွေလည်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲကွန်ပျူတာနည်းပညာရှင်ဟူဝမ်ဟွမ်ကိုနိုင်ငံသားကတရှိုးတွေကိုအကူအညီပေး ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ညာပေးနေတဲ့လဲတိုက်ဆိုင်ခဲ့ပါတယ်။ကွန်ပျူတာအွန်လိုင်းပေါ်ကအချက်လက်တွေကိုလုံခြုံရေးအထူးလှူဆောင်ပေးတဲ့နည်းပညာကုမ္ပဏီတစ်ခုမှအလုံးလုံးနေတဲ့ဟိုဝမ်ဟာ2002ခုနှစ်ကနေ2017ခုနှစ်အတွင်းဘယ်နိုင်ငံသားတိုင်းပြည်ဆိုတာကိုဖော်ပြမထားတဲ့တိုင်းပြည်တစ်ခုကိုအရေးပါတဲ့သတင်းအချက်လက်တွေထောက်ပံ့ပေးခဲ့ပြီးဒေါ်လာ9သိန်းရယူခဲ့တယ်လို့တရုတ်ဆိုရသတင်းဌာန CCTV မှာဖော်ပြထားပါတယ်။ဟိုဝမ်ရဲ့မိခင်ဖြစ်သူနဲ့ရောက်ဖားတို့ကိုလည်းသူ့ကိုအားပေးကူညီမှုနဲ့ပြစ်ဒဏ်တွေချမှတ်ခဲ့ကြပါသေးတယ်။ဟိုဝမ်ပေါ်ပြစ်ဒဏ်ချမှတ်မှုနဲ့အခုလိုတရုတ်အစိုးရကဒီတရုတ်ထောက်လှမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေလှုပ်ဆောင်တာဟာနိုင်ငံသားတွေအပေါ်မုန်းသည့်စိတ်တွေပိုပြီးတော့များလာအောင်လှုပ်ဆောင်ရကြတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတရုတ်သုတေသီဝီလီယမ်နီးကသုံးသပ်ပြောပါရရှင်။